မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖလိုက်ဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါအမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့တွေ့ဆုံပြီးတော့မြောက်ကိုရီးယားအရေးအကုံသွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ် EU ဥရောပပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးအနိုင်ရခဲ့ကြပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေမှာတော့2019ခုနှစ်တုန်းကရခိုင်ပြည်နယ်အင်းဒင်ကျေးရွာမှာမွတ်စလင်10ဦးကိုတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ထောင်နဲ့ဆယ်နှစ်စီကြာခံခဲ့ရတဲ့တပ်မတော်သား9ဦးကိုမူလကစစ်တွေအကျဉ်းထောင်မှာချိန်သိမ်းထားပေမဲ့လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပြန်လည်လွတ်ပေးလိုက်ပြီလို့ရိုက်တာကပြောပါရယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအကျဉ်းဦးစီးနဲ့ပြည်ထရေးကာကွယ်ရေးဝန်ကြီးဌာနတို့ရဲ့တုံ့ပြန်ချက်တွေကိုလည်းနားဆင်ရဖို့ရှိပါရယ်ရှင်နောက်ပိုင်းမှာတော့ဒီချင်းပြည်နယ်ပလောဝါမြို့နယ်တွေကစစ်တပ်နဲ့ရခိုင်တပ်အေတို့ဂျာမနီကညာဘက်အထိအတော်လေးကိုတိုက်ပွဲတွေပြင်းထန်ပြီးနှစ်ဖက်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုတဲ့သတင်းနဲ့အတူ EU ရောဘာတမကာကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီနှစ်မှာတော့မဲပေးသူအရေးအတွက်ဟာနှစ်ပေါင်း20အတွင်းအများဆုံးဖြစ်နေတယ်ဆိုတဲ့အကြောင်းတင်ပြထားတဲ့သတင်းလွှာကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းအာဖရိကကစုဖလား6ချိန်တီတီစခုရရှိထားတဲ့အမျိုးသမီးဘောလုံးပွဲအသင်းအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဂျပန်နိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးကြတာမှာမြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကအဓိကရည်မှန်းချက်ဖြစ်တယ်ဆိုတာသဘောတူခဲ့ကြတယ်လို့ခေါင်းဆောင်နှစ်ယောက်ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြပါတယ်မကြာခင်တုန်းကမြောက်ကိုရီးယားလုပ်ခဲ့တဲ့မစ္စောတုံဆက်တက်မှုတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကသူ့ပေါ်အာယုံဆိုင်အောင်လုပ်တဲ့လုပ်ရအဖြစ်မြင်ပြီးတော့ပုံကိုရေးအရာသူ့အတွက်တော့တိတ်ကိစ္စမရှိဘူးလို့တမရထရမ်ကပြောပါတယ်ဝင်ကြီးချုပ်အာဘေကတော့ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးတဲ့အခါမြောက်ကိုရီးယားကိုဖန်ဆီးထားတဲ့ဂျပန်နိုင်ငံသားတွေအရေးကိုဂျပန်အစိုးရကစိတ်အဝင်စားဆုံးဖြစ်တယ်ဆိုတာကိုလည်းတကြိမ်မကပြောကြားခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးလုံငွေပြနေတာကိုရှော့ချနိုင်ဖို့ဂျပန်နိုင်ငံတရုတ်နိုင်ငံတို့နဲ့ကုန်သွယ်ရေးသဘောတူညီချက်ရဖို့မျှော်လင့်တဲ့အကြောင်းကိုလည်းသမ္မတထရမ့်ကပူးတွဲသတင်းစာရှင်းလင်းပွဲမှာတော်တော်လေးပြောသွားပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার သဘောတူညီမှုရမယ်ဆိုရင်စီးပွားရေးအခွင့်အလမ်းတွေအများကြီးပွင့်လာမယ်ဆိုတာကိုလည်းအမေရိကန်သမ္မတကအလေးပေးပြောခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆွေးနွေးမှုတွေမှာပုံမှန်တိုးတက်မှုရှိနေတဲ့အပေါ်ဂျပန်ဝန်ကြီးချုပ်အာဘေကလည်းကြိုဆိုပါတယ်။ဂျပန်နဲ့အမေရိကန်ကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးချုပ်အာဘေကပြောကြားသွားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုစာချုပ်ချုပ်ဖို့အစဉ်အသင့်မဖြစ်သေးဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့သဘောတူညီမှုရနိုင်ဖို့အတွက်လမ်းဖွင့်ထားတယ်လို့ဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိစဉ်မှာသမ္မတထရမ့်ကပြောကြားလိုက်တာပါ။အမေရိကန်အနေနဲ့ကုန်သွယ်ခွန်ကနေဒေါ်လာသန်းပေါင်းများစွာကိုရနိုင်ပြီးတော့နောက်ထပ်လည်းအကွန်ငွေတွေအမြောက်များကိုလွယ်တကူထပ်ပြီးတော့ရဖို့ရှိနေပါတယ်။ဒီနိုင်ငံအနေနဲ့ဒီကုန်သွယ်ခွန်တွေကိုဘီလီယံရာနဲ့ချီဆက်ပေးနိုင်မယ်လို့မြူဆတာကြောင့်တစ်ချိန်ချိန်မှာတော့တရုတ်နိုင်ငံနဲ့အလွန်ကောင်းတဲ့ကုန်သွယ်ရေးသဘောတူညီချက်တည်းရရလာလိမ့်မယ်လို့သမ္မတထရမ့်ကခန့်မှန်းထားပါတယ်။တရုတ်နိုင်ငံဘက်ကတော့အမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုတွေကိုဆွေးနွေးညီနိုင်ပြီးဖြေရှင်းတင်တယ်ဆိုပြီးတော့ပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကတော့အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးဆွေးနွေးပြောဆိုတာတွေရဲ့တိုးတက်မှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကမျိုးစုံပြောနေတယ်လို့စွပ်စွဲလိုက်ပြီးတော့တရုတ်နိုင်ငံရဲ့သဘောထားကတော့မပြောင်းလဲဘူးလို့ပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြားမှာကုန်သွယ်ရေးစစ်ပွဲဖြစ်ပြီးတော့အခြေအနေတွေတင်းမာနေတာပါ။သမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်ဖင်တို့ဟာဂျပန်နိုင်ငံမှာရှိလာချင်းပါမဲ့ G20 အစည်းအဝေးမှာတော့တွေ့ဆုံကြဖို့ရှိပါတယ်ခင်ဗျာ။
EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးအနိုင်ရခဲ့ကြပါတယ်။ဥရောပ28နိုင်ငံကလွှတ်တော်ကိုယ်စားလှယ်952ယောက်ကိုကိုစားပြုတဲ့ဥရောပပါလီမန်မှာအစဉ်အလာအဖြစ်ဥဆောင်လွှတ်မှုထားတဲ့ဗဟိုလက်ဝဲနဲ့ဗဟိုလက်ရာကြီးပါတီတွေရဲ့ထိန်းချုပ်မှုအဆုံးသတ်သွားပြီးတော့ Liberal, Green နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာပါတယ်။ Britain, ပြင်သစ်နဲ့ Italy နိုင်ငံတွေမှာ EU တွေကခွဲထွက်လို့တဲ့အမျိုးသားရေးပါတီတွေကအများစုအနိုင်ရကြပါတယ်။ဗြိတိန်မှာဒီ Nigel Farage ဦးဆောင်တဲ့ Brexit Party ၊ပ ြင်သစ်မှာ Marie Le Pen ဦးဆောင်တဲ့ National Rally Party နဲ့အီတလီမှာ Matteo Salvini ဦးဆောင်တဲ့ Legal Party တို့ကကိုယ်စားလှယ်တွေအများစုအနိုင်ရခဲ့ကြတာပါအီတလီမှာနိုင်ငံပြောင်းအခြေချသူတွေကိုမလိုလားတဲ့ Legal Party ခေါင်းဆောင် Matteo Salvini ကEU ကိုပြောင်းလဲဖို့ပြည်သူတွေကတမိုင်းဝင်လှုပ်ခွင့်ပေးလိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။သူတို့လို EU တွေကခွဲထွက်လို့တဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေအနိုင်ရကြပြီမဲ့လေ EU ပါလီမန်မှာအမျိုးသားရေးဝါဒီတွေအများစုလွှမ်းမိုးဖို့လောက်အထိတော့အနိုင်မရပါဘူး။ဗြိတိန်မှာ2019ခုနှစ်စန်းကမှတည်ထောင်တဲ့ Brexit ပါတီကအများစုအနိုင်ရတယ်လို့EU ရဲ့မှာဆက်နေလို့တဲ့ Liberal Democrats Party ကလည်းတော်တော်လေးအနိုင်ရပါတယ်။ Germany မှာဆိုလဲတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုအဓိကထားတဲ့ Greens Party ကိုယ်စားလှယ်တွေအများစုအနိုင်ရပါတယ်။ဗဟိုလက်ဝဲနဲ့ဗဟိုလက်ရာရင်းပါတီအုပ်စုပေါင်းကအများစုထိမ့်ချုပ်နိုင်တဲ့အခြေအနေမရှိတော့ပေမဲ့အဲ့ဒီပါတီတွေရဲ့ကိုယ်စားလှယ်တွေကတော့နေရာအများစုဆက်ရထားပါတယ်။အခုတစ်ခေါက် EU ရွေးကောက်ပွဲတွေကိုမဲပေးသူအရေအတွက်က20အတွင်းမှာအများဆုံးဖြစ်ပါတယ်။ဥရောပသမ္မဂရဲ့ဥပဒေပြုရေးကိုတာဝန်ယူရတဲ့ဥရောပပါလီမန်တက်တန်းက9နှစ်ဖြစ်ပါတယ် EU အုပ်ချုပ်ရေးပိုင်းကိုတာဝန်ယူရတဲ့ဒီဥရောပကော်မရှင်ရဲ့ဥက္ကဋ္ဌကိုဥရောပပါလီမန်ကရွေးချယ်တင်မြှောက်ရတာဖြစ်တယ်လို့ EU ရဲ့ဘတ်ဂျက်ကိုလည်းအတည်ပြုပေးရပါတယ်ရှင
်ဒီဘောနိုင်ငံမြို့တော်ကတ်မန်ဒူးမြို့မှာတနင်္ဂနွေနေ့ကပြင်းထန်တဲ့ပေါက်ကွဲမှု3ခုဖြစ်ပွားခဲ့ပြီးတော့အဲ့ဒီပေါက်ကွဲမှုကြောင့်လူ4ယောက်သေဆုံးပြီးတော့9ယောက်ထပ်မံတန်ရာရသွားပါတယ်ဘယ်အဖွဲ့ကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့မပြောမိမဲ့ရဲတပ်ဖွဲ့ကတော့ဒါဟာမတရားသိမ်းဖြစ်ကြီးညာထားတဲ့ community ခွဲထွက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့တန်တရားရှိနေပါတယ်။ community ရဲ့လက်ကမ်းစားဆောင်တစ်ခုကိုပထမပေါက်ကွဲမှုဖြစ်တဲ့နေရာမှာတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အနည်းဆုံးတော့ထိခိုက်သေးဆုံးသူတွေကတချို့ဟာအဲ့ဒီအဖွဲ့ဝင်တွေဒါမှမဟုတ်ထောက်ခံသူတွေဖြစ်တယ်လို့ယူဆရပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေရာတွေကိုရဲတပ်ဖွဲ့ကလင်းမြန်တားဆီးပိတ်ဆို့လိုက်ပြီးတော့ထိခိုက်သေးဆုံးတဲ့သူတွေကိုလည်းအနီးနားကစေယုံတွေကိုခေါ်ဆောင်သွားခဲ့ပါတယ်။ဒီသာတွင်မှာတော့လုံခြုံရေးသတိပေးချက်တွေတုံ့ပြန်လိုက်ပြီးတော့မြို့တော်ကတ်မန်ဒူးနားတဝိုက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကကင်းလည်နေကြပါတယ်။1996ကနေ2006ခုနှစ်အထိနီဘောဆူရနဲ့တိုက်ခဲ့ကြတဲ့မော်ဝါဒီပါတီဟာလက်နက်ကင်တော်လိုင်းလမ်းစဉ်ကိုဆွတ်လွတ်ပြီးတဲ့နောက်နီဘောနိုင်ငံရေးတဲ့ကိုဝင်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်တော့တချို့ကခွဲထွက်ပြီးတော့ပါတီသစ်ထောင်ခဲ့ပေမဲ့နီဘောဆူရကတော့အဲဒီပါတီကိုမတရားသိမ်းဖြစ်ကြီးညာခဲ့တာပါ။ပြီးခဲ့တဲ့ February လက Ansol ဆက်သွယ်ရေးကုမ္ပဏီအပြင်ဘက်မှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတော့တယောက်သေဆုံးခဲ့ပါတယ်။သူကတော့ဒီတိုက်ခိုက်မှုဟာလည်းခွဲထွက်တဲ့အဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့သိကြရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုအိုကလိုဟားမားပြည်နယ်အိုကလိုဟားမားမြို့ရဲကရက်ကွက်တစ်ခုကိုဝင်ရောက်တိုက်ခတ်တဲ့လေဆင်နှမောင်းကြောင့်2ယောက်ထက်မနည်းသေဆုံးပြီး29ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါရယ်။အိုကလိုဟားမားမြို့အနောက်ဘက်25မိုင်လောက်မှာရှိတဲ့အယ်ရီနိုမြို့ကိုစနေနေ့ညတုန်းကတိုက်ခတ်တဲ့လေဆင်နှမောင်းကြောင့်တဲခိုကတစ်ခုနဲ့နေအိမ်လိုလှုပ်ထားတဲ့ကားတွေစတဲ့ချရာစခန်းတစ်ခုလုံးဝပျက်စီးသွားပါရယ်။တနအီကို218ကီလိုမီတာကနေ265ကီလိုမီတာကြားအရှိန်ရှိတဲ့လေပြင်းနဲ့လေဆင်နှမောင်းဝင်သွားခဲ့တာပါလေဆင်နှမောင်းဒဏ်ကြောင့်အဆောက်အဦတွေအပိုင်းပိုင်းအဆအဆဖြစ်ကုန်တယ်လို့မော်တော်ကားတွေလည်းလွှင့်စင်ပျက်စီးကုန်ပါတယ်အမေရိကန်အနောက်လယ်ပိုင်းမှာရှိတဲ့အိုကလိုဟားမားပြည်နယ်ထဲမှာလက်တလောသတင်းပတ်တွေအတွင်းမှာပြင်းထန်တဲ့ရာသီဥတုဒဏ်ကိုခံနေရတာပါလေဆင်နှမောင်းတွေအကြီးအကျယ်မိုးရွာပြီးတော့ရေကြီးမှုတွေကြောင့်အယ်ရီနိုမြို့မှာတေဆုံးသူ2ယောက်အပါအဝင်စုစုပေါင်းတေဆုံးသူ11ယောက်ထက်မနည်းရှိပါတယ်
မနေ့တနင်္ဂနွေနေ့မနေ့စောပိုင်းကပေရူးနိုင်ငံမြောက်ပိုင်းမှာဖျံအဆင့်ရှိရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တဲ့အတွက်အိမ်တွေပျက်စီးပြီးတော့လက်စစ်တားလည်းပြတ်တောက်ခဲ့ပါတယ်။ငလျင်ကဒီပေရူးနိုင်ငံမြောက်ပိုင်းယူရီမာဂွာမြို့ရဲ့62ကီလိုမီတာအကွာကိုပို့ပြပြီးတော့လှုပ်ခတ်ခဲ့တာပါ။ငလျင်လှုပ်ပြီးလွင့်လာတဲ့ကြောက်တုံးကြီးတွေအိမ်ထဲထိလိမ့်လာတဲ့အတွက်လူတအုပ်သေဆုံးခဲ့ပါတယ်။ဒဏ်ရာရသူ6ဦးထပ်မံရှိတယ်လို့လည်းသတင်းရရှိပါတယ်။မြန်လို့ပြီးနိုင်ပိုင်းကြာမှာပဲပီရူးသမရမာတင်ဘက်စကာကအခင်းဖြစ်တဲ့နေရာကိုရဟတ်ရင်နဲ့တွားရောက်ပြီးတော့အပြက်စီးတဲ့အခြေအနေတွေကိုကြီးရှုခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာဒေသတစ်ပိုင်းငရင်လှုပ်ခတ်လေးရှိတဲ့ဇုံတွင်ကြာရောက်နေတဲ့ပီရူးနိုင်ငံမှာငရင်တွေလည်းမကြာခဏဆိုလိုလှုပ်တွေရှိပါတယ်ခင်ဗျာ။
တူရကီနိုင်ငံအကျဉ်းထောင်တွေထဲမှာအကျဉ်းသားထောင်နဲ့ချီရပ်ပေါင်း200အစာငတ်ခံဆန္ဒပြမှုအဆုံးသတ်သွားပါပြီ။ကတ်လူမျိုးတပုံကောင်းဆောင်အက်ဘဒူလာအိုဂျာလန်ကို၈နှစ်အတွင်းမှာပထမဆုံးအကြိမ်၈နှစ်တွင်တွေးခွင့်ပြုခဲ့ပြီးတဲ့နောက်မှာအကျဉ်းသားတွေရဲ့အစာငတ်ခံဆန္ဒပြမှုတွေအဆုံးသတ်သွားတာပါ။ တူရကီမှာမတရားအတင်းသတ်မှတ်ခံထားရတဲ့ PKK အလို့သမားပါတီခေါင်းဆောင်အိုဂျာလန်ကသူ့အပေါ်ထောက်ခံသူတွေအစာငတ်ခံနေတာအဆုံးသတ်ကြဖို့အတွက်သူ့ရှေ့နေကတဆင့်ထုတ်ပြန်တဲ့ပန်ကြားစာရဲမှာတိုက်တွန်းခဲ့ပါတယ်။ဆန္ဒပြမှုဟာသူ့အတွက်ထိရောက်ကြောင်းနဲ့ကျေးဇူးတင်တဲ့အကြောင်းစာရဲမှာရေးသားထားပါတယ်။အင်မရာလီကျွန်းပေါ်ကအချင်းထောင်မှာထောင်ကျနေတဲ့အိုဂျာလန်ကိုရှေ့နေနဲ့တွေ့ခွင့်ပြုဖို့တောင်းဆိုပြီးတော့တခြားအချင်းထောင်တွေကအပါအဝင်စုစုပေါင်းအချင်းသား 3,000 လောက်ကအဖက်မစားဘဲဆန္ဒပြခဲ့ကြတာပါလွှတ်တော်အမတ်တော်တော်များများကလည်းဒီလှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့အစာငတ်ခံဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေရဲ့ရည်မှန်းချက်အောင်မြင်တယ်လို့အိုဂျာလန်ရဲ့ရှေ့နေတစ်ယောက်ကပြောကြားခဲ့ပါတယ်ရှင်
ရက်မြမှာကျင်းပနေတဲ့ပြင်သစ် Open Tennis ပြိုင်ပွဲမှာတော့အမျိုးသမီးတွေဘက်မှနာမည်ကြီးကစားသမားတချို့ပြိုင်ပွဲကနေစောစောစီးစီးထွက်လာရပါတယ်။ဒီကနေ့ကစားတဲ့ဘက်မှာတော့ Denmark နိုင်ငံက Caroline Wozniacki ဟာပထမဆင့်မှာပဲ Russia နိုင်ငံက Veronika Kudermetova ကိုရှုံးပြီးတော့ပြိုင်ပွဲကထွက်ရပါတယ်။ Wozniacki ကပထမပွဲကို 6-3 ညနဲ့နိုင်ပေမဲ့ဒုတိယနဲ့တတိယပွဲတွေမှာ 6-3 6-3 နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရတာဖြစ်ပါတယ်။ဒါအပြင်ဂျာမနီကဆိုရင်လည်းဂျာမနီနိုင်ငံကအန်ဂျလီကာဘာဟာရရှားကကမ္ဘာအဆင့်81ရှိတဲ့အနက်စတေးရှားပိုတပိုဘကို646နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်သွားခဲ့ရပြီဖြစ်ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနာဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့2019ခုနှစ်တုန်းကရခိုင်ပြည်နယ်အင်းဒင်ကျေးရွာမှာမွတ်စလင်10ဦးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ထောင်ဒဏ်10နှစ်စီကြာခံခဲ့ရတဲ့တပ်မတော်သား9ဦးကိုမူလတုန်းကရခိုင်ပြည်နယ်စစ်တွေအချင်းတောင်ထဲမှာထိန်းသိမ်းထားပေမဲ့လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြန်ပြီးတော့လွှတ်ပေးလိုက်ပြီလို့ရိုက်တာသတင်းတရက်ကဖော်ပြပါတယ်။အချင်းဦးစီးဌာနဘက်ကတော့ဒီလူတွေကိုအရက်ဖတ်အချင်းထောင်တွေမှာထိန်းသိမ်းထားတာမရှိတော့ဘူးလို့ပြောပေမဲ့လို့ဘလို့ပုံစံနဲ့ပြန်ပြီးလွှတ်ပေးလိုက်တယ်ဆိုတာကိုတော့ပြည်ထရေးဌာနကရောကာကွယ်ရေးဌာနကပါရှင်းရှင်းလင်းလင်းတုံ့ပြန်ဖြေကြားခြင်းမရှိပါဘူး။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့တတိယတနစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပရာမှာအင်းဒင်ရွာလူတက်မှုနဲ့အပြစ်ဒဏ်ကြခံနေရတဲ့တမရော်သား9ဦးကိုလွှတ်လိုက်တဲ့အပေါ်သတင်းတောက်တွေကမေးမြန်းတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်ပြည်ထောင်ဝန်ကြီးဌာနခိတ္တအမြဲတမ်းအတွင်းဝင်ဦးခိုင်ထုံးဦးကတမရော်သား9ဦးကိစ္စကိုအခုလိုဖြေကြားပါတယ်
ဒါတော့ကျွန်တော်တို့လူငယ်ချမ်းသာဝင်ရတဲ့ကိစ္စတွေဖြစ်ပါတယ်။အော်ဒီလူငယ်ချမ်းသာဝင်ဆိုတာလေကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေရပါတော့။နိုင်ငံတော်သမ္မတကနေပြီးတော့ပဲပြီးလို့ရတဲ့ကိစ္စဖြစ်ပါတယ်။လူငယ်ချမ်းသာတွေမှာပေါ့နော်။ဒီခုနှစ်ဦးကဒါပါကောင်းလဲပါသွားနိုင်ပါတယ်။စီစစ်တာတော့အကျဉ်းစီးဌာနစီစစ်တာဖြစ်ပါတယ်။ကျွန်တော်တို့ပြည်ထောင်ဝန်ကြီးဌာနအနေနဲ့ကတော့စီစစ်ချက်တွေအားလုံးနိုင်ငံတော်တမားကြီးရှိကိုတင်ပေးတာဖြစ်ပါတယ်။အဲဒါကြောင့်မလို့စေလွတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဥပဒေရပဲဆောင်ရွက်ကြောင်းကျွန်တော်အနေနဲ့ဆွေးနွေးတင်ပြခြင်းပါတယ
်။သတင်းစာရှင်းလင်းပွဲမှာပါဝင်တက်ရောက်လာတဲ့အကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်စိုးကတော့အခုလိုဖြေဆိုပါတယ
်။အင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တပ်မတော်9ဦးတွေ့ပွဲကိစ္စကျွန်တော်တို့အချင်းတော်မှာအဲ့ဒီတပ်မတော်9ဦးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ထိန်းသိမ်းထားတာရှိတော့
ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဗိုလ်မှူးချုပ်အောင်ကျော်ဟိုးကလွတ်မလွတ်မသိရသေးကြောင်းဖြေဆိုခဲ့ပါတယ်
။အင်းတင်ကိစ္စတော့ကျွန်တော်တို့လည်းမသိသေးပါဘူး။ခုနကတည်းကသတင်းတော့ကြီးမေးမှကျွန်တော်တို့သိတာပါ။နော်။အဲဒါနဲ့ပတ်သက်လို့လည်းခုနကကျွန်တော်တို့ပြည်ထောင်ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥက္ကဋ္ဌထုံးလည်းဖြေပြီးတော့ကျွန်တော်တို့အကျဉ်းဥပဒေဌာနကလည်းဖြေကြားပေးပြီးပါကျွန်တော်လည်းမသိသေးပါဘူး။
ကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေချုပ်ယုံကဗိုလ်မှူးကြီးအောင်ခင်သိန်းကတော့စစ်ဘက်တရားစီရင်ရေးရဲ့လုံထုံးလုံလီတွေကိုအခုလိုရှင်းလင်းပြောဆိုခဲ့ပါတယ
်။နေဘက်တရားရုံးနေမှာဆိုလို့ရှိရင်ဟိုမြို့နယ်ရနေတိုင်းတိုင်းရနေပြီးတော့အထက်ယုံစင်းစင်းကိုအယူခံဝင်ခွင့်ရှိတယ်လို့ပဲကျွန်တော်တို့စစ်ဘက်တရားစီရင်ပါလဲပဲ။ तू ကတရားရုံးတစ်ခုကပြစ်ဒဏ်စီရင်ခြင်းခံရလို့ရှိရင် तू ကတောင်းတော့ကာကွယ်ရေးဦးစီးချုပ်ရှိကို तू ကထောင်ရောက်သွားတဲ့အခါမှာအတနာခံစာတင်ခွင့်ရှိပါတယ်။အဲ့လိုတင်ပြီးတဲ့အခါမှာဒီမှာရှင်းပေးခြင်းမရှိလို့ရှိရင်လည်းပဲ तू ကနောက်ထပ်စစ်ဘက်ယူကန်တရားရုံးဆိုတာရှိပါသေးတယ်တက်မလို့ဥပဒေရ။ तू ကအဲ့ယူကန်ယုံစင်ကိုလည်းအဲ့တက်နိုင်ပါသေးတယ်။အဲ့တော့ဟိုအဲ့ဒီယူကန်ယုံမှလည်းပဲတက်မလို့ကဟိုဗမူကြီးအဆင့်နဲ့အထက်အဲအရာရှိကြီးတွေယုံထိုင်ပြီးတော့အဲ့ဒါစီရင်ရတာဖြစ်ပါ တော့ဒီပြည်ထောင်ချက်ခံသွားတဲ့ရာရှိစစ်တီတွေလွတ်ချင်းမလွတ်ချင်းကိုတော့ခဏဟိုအတွင်းကြီးပြောသလိုဒီဒေဝင်ဌာနပြောသလိုပါပဲကျွန်တော်တို့ဒီပြုနိုင်ခြင်းမရှိသေးပါကြောင်းဖြေကြားလိုပါတယ
်ဒီမင်းမြန်းချက်တွေနဲ့ပတ်သက်ပြီးတလားတစ်ချိန်ကျင်းပတဲ့တမ်မရော်ရဲ့သတင်းစာရှင်းလင်းပွဲမှာအတီးပြုဖြေဆိုနိုင်ပွဲရှိကြောင်းလည်းပြောဆိုပါတယ်2019ခုနှစ်ကဖြစ်ပွားတဲ့အင်းတင်လူသတ်မှုနဲ့ပတ်သက်ပြီးထောင်ဒဏ်10နှစ်ကြာခံရတဲ့တက်မရော်သား9ဦးဟာပြီးခဲ့တဲ့နိုဝင်ဘာလကလေးကလွတ်မြောက်ခဲ့တာဖြစ်ကြောင်းလဲရိုက်တာသတင်းဌာနကဖော်ပြထားတာဖြစ်ပါတဲ့အင်းတင်လူသတ်မှုနဲ့ပတ်သက်ပြီးသတင်းရေးသားတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာ2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ရပါတယ်သူတို့နှစ်ဦးဟာထောင်ဒဏ်16လကြာခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့မေလအတွင်းကလူငင်းချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်ခဲ့ပါတဲ့
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်ဘက်မှာအပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲအကြောင်းကိုတင်ပြပေးကြပါရစေချင်းပြည်နယ်ပလောဝမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော် AA အဖွဲ့တို့ကြားမှာမနေ့ကညပိုင်းအထိတိုက်ပွဲကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်ပွားခဲ့သလိုပဲနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကရော AA တာဝန်ရှိသူတွေကပြောပါတယ်မနေ့တုန်းကပလောဝမြို့နယ်ကလရန်မြစ်ကြောင်းနှစ်ဖက်တိုက်ပွဲအတွင်းမှာတော့ဆက်လီမောင်းနဲ့ရွာသား2ဦးပါထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ Welcome to the Voice of America.
ဟုတ်ကဲ့ပါ။မေလ26ရက်မနေ့ပိုင်းကမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကိုကလတန်မြစ်ကမ်းမှာ AA ဘက်ကပြစ်ခတ်တိုက်ခိုက်ကြတာဖြစ်ပြီးအဲ့ဒီနောက်မှာ AA ရခိုင်လက်နက်ကင်တွေနဲ့တမတဲတဲလောက်ခံရဲမော်ချေဆိုင်ခမရ24တပ်နဲ့တိုက်ပွဲတနေကိုထပ်မံဖြစ်ပွားခဲ့တာပါ။ပလောဝမြို့နယ်တွင်တမတော်နဲ့ AA ရခိုင်တပ်တော်တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကတော့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
မနေ့ရှင်းပါပြီ၃မိနစ်မှာဘလောမျိုးနဲ့မော်နရွာနဲ့ဒီမတက်ရွာတော့ဖြစ်တာအဲ့မှာဒီကမတပင်းရဲ့ကမရာမြေပရှင်နေပြီးတော့ကျွန်တော်တို့ဒီကန်ကတ်တဲ့နှောင်းချောက်ကြောင့်လို့ဒီဘလောမျိုးကတိုက်ရိုက်ဖြစ်တာကိုယ်နေလေးကျန်းသေးနေပြီးတော့ကိုယ်နေတဲ့ကျွန်တော်တို့ကအပြတ်အရှင်းမနိုင်သေးတာပဲအဲ့ဒီမှာဒီရန်သူအလောင်းပုံတွေကတော့ဒီကမရာမြေကိုမြို့ပါသွားတယ်လို့ရှိတယ်မနက်ရှင်းမှဆင်းလာကနေညရှင်းမှတော့တဲပိုးကြီးတချောင်းလုံးမှာတော့ဒီရန်သူတွေကနေပြီးတော့ဒီအိမ်အားရှိတဲ့ပါဝင်ပေါ့နော်အဲ့ဒီမှာစစ်တီ၄ချက်ရကြဆုံးတာရှိတယ်ဒီလိုပဲကိုယ်နေတဲ့ပြင်းဆောင်တွေလည်းပင်းစီရမိတာရှိတယ်ကျွန်တော်တို့ဒီခိုင်းတတ်တဲ့ပုံစံလည်းတက်ပြေးကြရတာရှိတယ်ဒါကရတဲ့ဒီတချို့လည်းရှိခဲ့တယ်ဗျ
ဒီတိုက်ပွဲဟာမေလအတွင်းနှစ်ဖက်အပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်တယ်လို့သမ္မတဘက်ကထိခိုက်ကြဆုံးမှုများပြားခဲ့တယ်လို့ AA ဘက်ကပြောဆိုခဲ့တယ်လို့ VOA အနေနဲ့တိကျအသိမပြုနိုင်သေးပါဘူး။ပလောဝမြို့နယ်တိုက်ပွဲအတွင်းသမ္မတဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့သမ္မတသတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါရယ်
။ပလောဝမှာကျွန်တော်တို့ဆိုတော့ပြည်ပြဆန္ဒရှိခဲ့တာရှိတယ်။ပလောဝရံရောက်ချမ်းပေါ့။ကတော့အားညာလေးမှာကျွန်တော်နှုံးကြီးရွာနဲ့အရင်းများမှာဖြစ်တာ။အဲဒီမှာကျွန်တော်တို့ရွာကိုပြိုက်ကြတော့မှုအနေငယ်ရှိ။အေးဘက်ကတော့ကျွန်တော်မသိဘူးကြ။
တိုက်ပွဲဖြစ်ပွားစဉ်တွင်မြန်မာစစ်တပ်ကိုဆက်လှည့်မောင်းပေးရတဲ့ဆက်လှည့်သမားရွာသားနှုကလည်းထိခိုက်ဒဏ်ရာရရှိပြီးတပ်မတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဒီချင်းလေးကိုသိရှိထားတဲ့မောင်နှမရွာသားတို့ကအခုလိုပြောပါတယ
်။သူကဆက်လှည့်ကိုယ့်ရဲ့ခါကျရင်သူကကိုယ်တောင်းတာပေါ့အဲ့ဒါဆက်မောင်းပေးတာပေါ့သူကိုယ့်ရဲ့အချင်းမှလည်းဒီကိုကြီးကြီးမှအမှထိခိုက်ဒဏ်ရာရတာပါအေးတရားကကြည့်ရမှာပါဗျအဲ့တော့အခုဆေးရုံမှာပြလဲဝဆေးရုံမှာတင်နေပါတယ်အေးတက်ခပ်ပြတာပေါ့မမစစ်သားတွေကကြားကြရရတာပေါ့တရားကတရားရတယ်နောက်ပြီးအခုဆေးရုံကအလောင်းလေးမရသေးဘူးအလောင်းလည်းပေါ်လာသေးဘူးစစ်ကမောသွားလို့လေ
ချင်းပြည်နယ်ပြလဲဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးအဖွဲ့တို့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာသားတွေနေရကနေတိမ်းရှောင်နေရမှုတွေလည်းရှိနေပါတယ်လက်ရှိပလဝမြို့နယ်မိစာစင်ပေါင်းပြင်ရှင်မသိန်ကျေးရွာအုပ်စုတွေမှာစစ်ရှောင်ဥယျာဉ် 2600 ကျော်ရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ခံကပြောပါရယ်အလားတူရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေးလက်နက်ကန်ဖွဲ့တို့အကြားတိုက်ပွဲဖြစ်စဉ်တွင်မှာဒေသခံတွေထိခိုက်ဒိဆုံးမှုအဖမ်းဆီးခံရမှုတွေလည်းရှိနေပါရယ်ကြောက်တော်မြို့နယ်မင်းလန်းတောင်ကျေးရွာကရွာသား3ဦးကိုမေလ23ရက်နေ့ကမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့ပြီးမေလ25ရက်နေ့မှာကြောက်တော်မြို့နယ်အခြေစိုက်စကခကူတိုက်ရင်ကကြောက်တော်မြို့မှရဲစခန်းကိုလာရောက်အနိုင်ခဲ့ပါတယ်။အဲ့ဒီထဲကဥကြောလှိုင်းဆိုတဲ့ရွာသားနှိမ့်ဆက်တန်ရာကြောင့်မနေ့ကကြောက်တော်ဆေးရုံမှာတိတ်ဆုံးသွားခဲ့တယ်လို့ကြံရှိတဲ့ရွာသားနှုဖြစ်တဲ့ဦးမဲမောင်နဲ့ဦးပြည်စိမ့်မောင်ကိုတော့အချမ်းဖက်စိုက်ဖျက်ရေးဥပဒေနဲ့ကြောက်တော်ရဲစခန်းမှာအမှုဖွဲ့ချုပ်နှောင်ထားခဲ့ပါတယ်။ဒီအချိန်လေးကဦးပြည်စိမ့်မောင်ရဲ့ဆွေမျိုးသားချင်းတို့ကခုလိုပြောပါတယ
်။ကြောလှန်ဆုံးသွားတာမနေ့ကဆုံးသွားတာမနေ့ကမျိုးတဲ့စစ်တပ်ကသူတို့နေချာလို့သူတို့ကဘာအပြည့်မရှိဘူးကျွန်တော်ကပြည်သိမ့်မို့သူကနေ့စခင်တာအခုစိတ်ခံပြနေရတယ်နေရာတွေသူကနောက်ရမကြောက်ဘူးတော်တော်မျိုးလုံးတစ်လုံးညှင်းနေတယ်ဘာမှနေရမလဲလို့နားမသိဘူး
ကျတော့မှာအရှောင်းမှာရှိတယ်ရေးစခန်းမှာရှိတယ်အခုမင်းသားတော်ကြေးရွာကရွာသား၃ဦးကိုအမှုဖွဲ့ထားတဲ့ခြေနေနဲ့ပတ်သက်လို့ကျောက်တော်ရေးစခန်းကိုဆက်တွယ်ခဲ့ပြီးမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသား၃၀ကျော်တိစုံခဲ့ပြီးထိခိုက်တန်ရာရရှိသူ၈၀စစ်ဘေးရှောင်ဒုက္ခသည်၄၀၀ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ
ဒဲလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်
ရရှိမှပြမြင်းငယ်လုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ညီမှန်ထားတဲ့ NDI အစိုးရလက်ထက်မှာမြင်းငယ်လုပ်ငန်းစဉ်တွေရှေ့မတိုးတာပဲရှိပြီးသားပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြိပခအချို့ပါတိုးလာနေပါတယ်မြင်းငယ်လုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်းပြလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOE ရဲ့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့ဆွေးနွေးချက်ကိုစာနိုင်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်တော်ရရှိမှုကိုကြိုဆိုပါရခင
်ဗျာ။မနက်ဖြန်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှိနေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ EU ဥရောပတမကရဲ့လွှတ်တော်အမတ်952ဦးကိုရွေးကောက်တင်မြှောက်ဖို့မဲဆန္ဒရှင်တွေနဲ့အတူဥရောပကောင်ဆောင်တွေမဲပေးနေကြပါတယ်။ဆန္ဒမဲပေးတာကတော့ပြီးခဲ့တဲ့ကြာသပတေးနေ့ကလေးကစတင်ခဲ့တာဖြစ်ပေမဲ့လို့ EU အဖွဲ့ဝင်28နိုင်ငံထဲက21နိုင်ငံကတော့တနင်္ဂနွေနေ့ကမဲပေးခဲ့ကြတာပါ။မဲပေးခွင့်ရှိသူတန်400နီးပါးရှိပြီးတော့မဲပေးသူအရေအတွက်ဟာလဲနှစ်ပေါင်း20အတွင်းမှာအများဆုံးဖြစ်ပါတယ်။ဇလတိကဟုတ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါရှင်။
EU ဖွဲ့ဝင်နိုင်ငံတွေအားလုံးမှာမဲပေးသူအရေအတွက်ဟာ2014ခုနှစ်ကနေနိုင်ရှင်တိတိတတ်တာကိုပို့များတယ်လို့ EU ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။ဂျာမနီပြင်သစ်ပိုလန်နဲ့ဆွီဒင်တို့အပါအဝင်အဖွဲ့ဝင်နိုင်ငံအများပြားမှာမဲပေးသူအရေအတွက်50ရာခိုင်နှုန်းကျော်တယ်လို့ခန့်မှန်းထားပါတယ်။မဲပေးသူပိုများရတဲ့အဓိကအကြောင်းတစ်ခုကတော့ဥရောပမှာလူကြိုက်များဝါဒပိုပြီးခက်စားလာတဲ့ပေါ်စိုးရိမ်ကြတာကြောင့်ဖြစ်တယ်လို့ဆွေဒင်ဝန်ကြီးချုပ်စတဖန်လော့ဖ်ဘန်ကမဲပေးပြီးတဲ့နောက်ပြောပါတယ်
။ Beyerlatriska
ဆိုဝါရာကိုစန့်ကျင်ပြီးမြို့သမီးခွင့်ရေးလုံသမားခွင့်ရေးအတွက်ကျွန်တော်တို့ရည်တည်ဖို့လိုပါတယ်။ဥရောပသမဂ္ဂလွှတ်တော်အမတ်တွေဟာသက်ဆိုင်ရာနိုင်ငံတွေကလူထုကြိုးအတွက်လှုပ်ဆောင်ကြစေရေးကျွန်တော်တို့တည်ကြောင်လုပ်ဖို့လိုပါတယ်။
ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်တို့လူမှုဆိုင်ရာစန့်ကျင်သူတွေကတော့ရွှေ့ပြောင်းဝင်ရောက်သူတွေ EU နိုင်ငံတွေစီအလုံးအဟင်းနဲ့ဝင်လာတာကိုတားဆီးခြင်းတဲ့နိုင်ငံရေးပါတီတွေအသာစီးရမယ်လို့မျှော်လင့်ထားကြပါတယ
် This is the first election after the migration crisis which has happened in
2015ခုနှစ်ကဖြစ်ခဲ့တဲ့ရွှေ့ပြောင်းဝင်ရောက်နေထိုင်သူဆိုင်ရာအကြက်တဲအဖြစ်ပြီးပထမဆုံးလုပ်တဲ့ရွေးကောက်ပွဲပါဥရောပနိုင်ငံတော်များများကလူတွေအနေနဲ့ဒီကိစ္စပေါ်သူတို့ရဲ့ကိုယ်ပိုင်သဘောထားကိုထုတ်ဖော်ခွင့်မရခဲ့ကြပါဘူး
ဣတလီနဲ့ဗြိတိန်အဖွဲ့ဝင်နိုင်ငံချင်းတို့ကမှလူကြိုက်များဝါဒီတွေအသာရမယ်လို့ခန့်မှန်းထားကြပါတယ်။ဩစတြေးလျနဲ့ပြင်သစ်မှာလည်းလျှာစွန်ပါတီတွေအခြေအနေကောင်းပါတယ်။လျှာစွန်အမျိုးသားရေးဝါဒီပါတီတွေအကြီးအကျယ်အနိုင်ရမယ့်အလားအလာမရှိတာကိုကနဦးခန့်မှန်းချက်တွေကပြပေမဲ့လူများစုနေရာရလာတဲ့အစဉ်လာအဖြစ်သဘောထားပြော့ပြောင်းတဲ့ညွန်ပေါင်းအဖွဲ့အရေးနှိမ့်လာနေတဲ့ပုံရှိပါတယ်။
ကိုကြကြသိန်းပြပြပေးသွားတာဖြစ်ပါတယ်ရှင်။ဒီဆက်ပြီးတော့နိုင်ဂျီးရီးယားအမျိုးသမီးဘောလုံးပွဲအသင်းကြောင့်ကိုသတင်းလွှာကိုဆက်ပြီးတင်ပြပေးချင်ပါတယ်။နိုင်ဂျီးရီးယားဘောလုံးအသင်း Super Falcons ကအာဖရိကမှာတော့ Super La 6ချိန်တိတိစကူးရရှိခဲ့တဲ့အမျိုးသမီးဘောလုံးအသင်းဖြစ်ပါတယ်။ဒါပေမဲ့လို့သူတို့အတွက်လာစာတွေနဲတာလာစာကိုနောက်ကျမှရတာနဲ့နောက်ပြီးတော့အမျိုးသားဘောလုံးအသင်းအနေနဲ့ရှင်နေဆိုရင်တော့သူတို့ကိုဒုတိယနေရာမှာထားပြီးဆက်ဆံခံရတာစတဲ့မပြေလည်မှုတွေကိုဘောလုံးအသင်းကထုတ်ဖော်ပြောလာကြပါတယ်ဒီအကြောင်းကိုတော့တင်မိုတီဥပီယော်ဇူရဲ့သတင်းလွှာကိုမမျှတစင်အောင်ပြောပြပေးပါရှင်
အသက်30နှစ်ရှိပြီဖြစ်တဲ့တူချူကူအိုလူဝီက1990ခုနှစ်ကစပြီးစူပလာ6စုရထားတဲ့နိုင်ဂျီးရီးယားအမျိုးသမီးဘောလုံးအသင်း Super Falcons ရဲ့နံပါတ်1ဂိုးသမားဖြစ်ပါတယ်။ဒီလိုအောင်မြင်မှုတွေရထားတဲ့ဘောလုံးအသင်းဝင်တွေအနေနဲ့သူတို့ရထားတဲ့လစာကအလွန်နဲ့တယ်လို့သူတို့ကိုလိလိရှုထားတာမျိုးတွေတောင်ရှိတယ်လို့တူချူကူနဲ့ကစားဘော်တွေကပြောပါတယ်။
we are the people, you know, bringing glory to the land. So they should look into female.
Tomorrow ga nangan gong saung ne ba. Tomorrow ga amyo thami rui le phit de. Akhu ha ga amyo da bolon thama rui ga tomorrow the la sa po ya ni da ba. Nigeria amyo thami bolon tin ga aso ya yan mon ngwe bo ma yet ti ni ya da phit par de. Da ba me su pla 3 chain me ya tha de Super Eagles amyo da bolon tin ne shin yin. Tru ya de apo su ji ngwe ga po ne de lo ma ji ma ne a we ban ni ja ba de. ပြည်သူလူထုတောင်းဆိုမှုကြောင့်ငွေကြေးထောက်ပံ့မဲ့အဖွဲ့အစည်းတွေရှိလာရင်တော့အမျိုးသမီးဘောလုံးအသင်းကိုလှစာတိုးပေးနိုင်မှာပါလို့နိုင်ဂျီးရီးယားအားကစားဝန်ကြီးဌာနကဥစမန်ဟာရူနာကပြောပါတယ
် For the Falcon in terms of remuneration after a game
ယင်းက Falcon အသင်းဝယ်ကစားတိုင်းဘယ်လောက်ရလဲဆိုတော့ကျွန်တော်သိနေတာပဲလေအမှန်တမ်းပြောရမယ်ဆိုတော့သူတို့ကိုဒီလိုနေရာရောက်လာအောင်ကျွန်တော်တို့ပဲစွတ်တင်ပေးခဲ့တာပါသူတို့အာဖရိကဘောလုံးမျက်နှာစာရောက်လာအောင်လဲကျွန်တော်တို့ပဲလုပ်ပေးခဲ့တာပါ
သူတို့မှာစိန်ခေါ်မှုတွေဘလောက်ပဲရှိနေနေ Super Falcons တွေကဒီနှစ်နွေရာသီပြင်သစ်အမျိုးသမီးဖလားအတွက်ပြင်ဆင်နေကြပါပြီလို့သူတို့ရဲ့ဘောလုံးနည်းပြချုပ်ဖြစ်တဲ့ Thomas Dennerby ကပြောပါတယ
် Everything is good all players are fit no injuries at all and that is
အလုံးအသင့်ပြေပါတယ်ကစားသမားတွေလည်းတောင်းတောင်းမီပဲဒဏ်ရာရထားတဲ့သူလည်းမရှိဘူးအဆကောင်းပါပါ
နိုင်ဂျီးရီးယားအမျိုးသမီးဘောလုံးအသင်းက1998ကမ္ဘာဖလားပွဲမှာပါဝင်ရှင်ပြိုင်ခွင့်ရခဲ့ပြီးကွာတာဖိုင်နယ်အဆင့်ထိတက်ရောက်ခဲ့ပူပါတယ်ရှင်
။မမတစင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်စပိုင်းဆိုင်ရာချိုးယွင်းမှုရှိတဲ့အတွက်အတန်ဖိုင်တချို့ဒီဟိုစာပြီးဆုံးခင်မှာလွှင့်သွားတဲ့အတွက်တောင်းပန်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မှောင်ကတလှည့်ကြီးညာပေးပါအောင်ရှင်။
ဂျပန်နိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးကြတာမှာမြောက်ကိုရီးယားအရင်းနဲ့ကုန်သွယ်ရေးကိစ္စတွေအဓိကဆွေးနွေးခဲ့ကြပါတယ်။မကြာခင်တုန်းကမြောက်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံကလုပ်တဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကသူ့ပေါ်အာရုံစိုက်အောင်လုပ်တဲ့လုပ်ရအဖြစ်မြင်ပြီးတော့ပုံကိုရေးရသူ့အတွက်တော့တိတ်ကိစ္စမရှိဘူးလို့သမ္မတထရမ့်ကပြောပါတယ်။ဝန်ကြီးချုပ်အာဘေကတော့ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ဒီကုန်သွယ်ရေးသဘောတူညီချက်စာချုပ်ချုပ်ဆိုဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့ဒီအင်မတန်ကောင်းမွန်တဲ့သဘောတူညီမှုတစ်ခုရပါလိမ့်မယ်လို့ဝန်ကြီးချုပ်ရှင်ဇော်အာဘေးနဲ့ပူးတဲ့ပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။အမေရိကန်တရုတ်ဘက်ကနေစာချုပ်ချုပ်ချင်ပေမဲ့လည်းအမေရိကန်ဘက်ကအဆင်သင့်မဖြစ်သေးဘူးလို့သမ္မတထရမ့်ကဆိုခဲ့ပါတယ်။EU ယောပသမဂပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးအနိုင်ရခဲ့ကြပါတယ်။ဥယောပ28နိုင်ငံကဒီလွှတ်တော်ကိုယ်စားလှယ်950တယောက်ကိုကိုစားပြုတဲ့ဥယောပပါလီမန်မှာအစဉ်လာအဖြစ်ဥဆောင်လွှမ်းမိုးထားတဲ့ဗဟိုလက်ဝဲနဲ့ဗဟိုလက်ရရင်ပါတီတွေရဲ့ထိန်းချုပ်မှုအဆုံးသတ်သွားပြီးတော့ Liberal Green နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာပါတယ်။ EU တွေကခွဲထွက်လို့တဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေအနိုင်ရကြပေမဲ့လည်းEU ပါလီမန်မှာဒီအမျိုးသားရေးဝါဒီတွေအများစုလွှမ်းမိုးဖို့လောက်အထိတော့အနိုင်မရခဲ့ကြပါဘူးဗြိတိန်မှာဒီ2019ခုနှစ်ကမှတည်ထောင်တဲ့ Brexit ပါတီကအများစုအနိုင်ရခဲ့တယ်လို့ EU ထဲမှာဆက်နေလိုတဲ့ Liberal Democrats ပါတီကလည်းတော်တော်လေးအနိုင်ရပါတယ်ဂျာမနီမှာဆိုရင်လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအဓိကထားတဲ့ Greens ပါတီကိုယ်စားလှယ်တွေကအများစုအနိုင်ရခဲ့ပါတယ်American ပြည်ထောင်စု Oklahoma ပြည်နယ် Oklahoma မြို့ရဲကရက်ကွက်တစ်ခုကိုဝင်တိုက်ခဲ့တဲ့လေဆင်နှမောင်းကြောင့်2ယောက်ထက်မနည်းသေဆုံးပြီးတော့29ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်
။တနင်္လာညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ဒီကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this